ရုရှားနိုင်ငံ Brands Data အတွင်းကိုအာယုံဦးတိုက်ခိုက်မှုအတွင်းလက်နက်တူလောက်ရန်ဂျုံတွေကိုထိမှန်ခဲ့တယ်လို့ Ukraine ကအင်ကာနီမှာပြောပါတယ်အမေရိကန်ရဲ့တာဝန်ဖြစ်ပေရင်းတက်ဒုံးကျည်တွေချထားမှုနောက်ပိုင်းပထမဆုံးအခြေအဖြစ်နှစ်ဖက်စလုံးကတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ပြောဆိုလာတာဖြစ်ပါတယ်။ယူကရိန်းကိုရုရှားတိုက်ခိုက်မှုရက်ပေါင်း1000ပြည့်လာချိန်မှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ကအမေရိကန်မူဝါဒကိုပြောင်းလဲလိုက်ပြီးတာဝန်ဖြစ်ဒုံးကျည်တွေအသုံးပြုခွင့်ပေးလိုက်ပြီးတော့နှစ်ရက်အကြာမှာပဲရုရှားနဲ့ယူကရိန်းနှစ်ဖက်စလုံးကတိုက်ခိုက်မှုတက်ရောက်မှုအတိုင်းအတာနဲ့ပတ်သက်ပြီးအငင်းပွားနေကြပါတယ်။ရုရှားကာကွယ်ဝင်ကြီးဌာနရဲ့ညင်ညာချက်မှာတော့ယူကရိန်းတပ်တွေရဲ့မင်းညကအမေရိကန်ထုတ် Edison ယူဟာမြောက်ဒုံးကျည်6ဆင့်နဲ့တိုက်ခတ်မှုအတွင်း Brands ကအဆောက်အုံတစ်ခုကိုထိမှန်ခဲ့တဲ့အကြောင်းဒါပေမဲ့ဒုံးကျည်၅လုံးကိုရုရှားတပ်တွေကပစ်ချခဲ့ပြီးချဲနဲ့ဒုံးကျည်တစ်စင်းကိုလည်းဖျက်ဆီးခဲ့တဲ့အကြောင်းဖော်ပြပါတယ်။ပောက်ကွဲသွားတဲ့ဒုံးကျည်တွေကအပြည့်အစည်တွေကြောင့်စစ်တပ်အဆောက်အုံမီးကူးလောင်ခဲ့တာဖြစ်ပြီးထိခိုက်တိုက်ဆုံမှုမရှိဘူးလို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ယူကရိန်းစစ်အုပ်စိုးရဲ့အဖွဲ့ရဲ့ Facebook စာမျက်နှာမှာတော့သူတို့တိုက်ခတ်မှုကြောင့် Brands မှာရှိတဲ့ရုရှားစစ်တပ်ရဲ့လက်နက်တူလောင်ယုံတွေမိလောင်ခဲ့တယ်လို့ဖော်ပြပါတယ်။အမေရိကန်ထုတ် Atkinson ဗျူဟာမြောက်ဒုံးကျည်စနစ်တွေတုံးကဲ့သလားဆိုတာကိုတော့ဖော်ပြမထားပါဘူးရှင်။